ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တဲကိုမြန်မာနိုင်ငံရှမ်းပြည်နယ်ဒါချီလိတ်မြို့နယ်တဲကနေတရားမဝင်ဝေရောက်လာတဲ့တရုတ်နိုင်ငံသား၉ဦးကိုထိုင်းနေကြားဆောင်တပ်ကဖမ်းဆီးလိုက်ပါတယ်။ဒီသတင်းကိုတော့ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တဲကိုမြန်မာနိုင်ငံရှမ်းပြည်နယ်ဒါချီလိတ်မြို့နယ်ကနေတရားမဝင်ဝင်ရောက်လာတဲ့တရုတ်နိုင်ငံသား၉ဦးကိုထိုင်းအမှတ်3နယ်ခြားဆောင်တပ်ကစက်တင်ဘာလ28ရက်နေ့ကဖမ်းဆီးခဲ့တာပါ။ချင်းရိုင်ပြည်နယ်မဲဖားလွန်နယ်စပ်မှာထိုင်းအမှတ်3နယ်ခြားဆောင်တပ်ဖွဲ့ကကင်းလဲ့နေတော့မှာပဲမြန်မာနိုင်ငံနယ်စပ်ကနေမောင်းနှင်လာတဲ့ကားငယ်တစ်စီးကိုတားဆီးဆစ်ဆေးခဲ့တာဖြစ်ပါတယ်။ကားပေါ်မှာတော့ရေမောင်းလာတာကထိုင်းနိုင်ငံသားမဲဖားလွန်ကျေးရွာတကြီးဖြစ်ပြီးသူနဲ့အတူတရုတ်နိုင်ငံသား5ဦးကိုဖမ်းမိခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံသားတွေဟာတပ်တွေကဆိုင်ရွက်စာတမ်းတွေကင်ဆောင်ထားခြင်းမရှိသလိုတရားမဝင်ဝင်ရောက်လာတာဖြစ်တဲ့အတွက်နေကြားဆောင်တက်ကဖမ်းဆီးအရေးယူဖို့လှုံ့ဆော်နေပါတယ်။နေကြားဆောင်အမှတ်3တက်ကတာဝန်ရှိသူဘိုမူဘွန်ရန်အင်ဝန်ကတော့ဖမ်းမိတဲ့တရုတ်နိုင်ငံသား5ဦးကိုချင်းရိုင်ပြည်နယ်ရဲတပ်ဖွဲ့တံခွဲပြောင်းပေးမှဖြစ်တဲ့အတွက်လိုအပ်တဲ့စစ်ဆေးမှုတွေဆက်လက်လုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့အခုလိုပြောကြားသွားပါတယ်။တချီလိတ်ဘက်ကလည်းမဲဆိုင်ဘက်ကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသား5ဦးဟာတချီလိတ်အွန်လိုင်းငွေလိမ်ကိုင်းမှာလုက္ကိုင်နေသူများဖြစ်တယ်ဆိုပြီးထိုင်းအနာဘိုင်တွေကဆိုပါတယ်။ဆက်လက်စစ်ဆေးတွေးကြည့်ချက်တွေမှာတော့ဖမ်းမိတဲ့တရုတ်နိုင်ငံသားတွေဟာမြန်မာနိုင်ငံတာချီလိတ်မြို့ကအွန်လိုင်းလိမ်လည်ကိုင်းကောစင်တာမှာလုက္ကိုင်နေကြသူတွေဖြစ်ပြီးအခုရက်ပိုင်းတာချီလိတ်မြို့မှာမှုကင်းနေနေရေးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတာကြောင့်ထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြသူတွေဖြစ်တယ်လို့လည်းနေကြားဆောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။တရုတ်နိုင်ငံသားတွေနဲ့အတူပါလာတဲ့ခီးဆောင်အိတ်တွေထဲမှာတော့လက်ကင်ဖုံးအလုံး40ကျော်နဲ့ဘန်ကက်အတော်များများတွေ့ရှိခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါဗျ။ထိုင်းနိုင်ငံမှာလည်းအွန်လိုင်းလောင်းကစားလုပ်ငန်းတွေလုပ်ကင်နေတဲ့တရုတ်နိုင်ငံသားတွေကိုမကြာခဏဖမ်းမိနေပါဗျ။အထူးသဖြင့်ထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံရှမ်းပြည်နယ်တာချီလိတ်ဘက်ကနေခိုးဝင်လာကြသူတွေ၊ကရင်ပြည်နယ်မြောက်ပိုင်းမြို့ဘက်ကနေခိုးဝင်လာတဲ့တရုတ်နိုင်ငံသားတွေကိုမကြာခဏဖမ်းမိခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်းလောင်းကစားလုပ်ငန်းတွေမှာပြန်ပေးဆွဲမှုပြည်ထောင်စာလုပ်ငန်းနဲ့လူသက်မှုတွေဖြစ်ပွားကြောင်းသတင်းများထွက်ပေါ်ပြီးတဲ့နောက်မှာတော့ဖိလစ်ပိုင်အစိုးရကလိုင်စင်မဲ့အွန်လိုင်းဂိမ်းလုပ်ငန်းကိုဖြုတ်ခွင်းခဲ့ပါတယ်။ဒီနောက်တရုတ်လုံသား4000ကိုပြည်နှံတန်ပေးမှဖြစ်ကြောင်းတရားရေးဌာနကတာဝန်ရှိသူတဦးကအင်္ဂါနေ့ကပဲပြောကြားခဲ့ပါတယ်ရှင်။